ဒီတိုင်းနဲ့ယူကရိန်းကြားမှာစီးရဲအရာပူပေါင်းဆောင်ရွက်မှုသိပ္ပံနဲ့နည်းပညာကဏ္ဍအကျိုးလူဆောင်ရွက်မှုကိုယူခံလိုက်ရတဲ့ယူကရိန်းကောက်ပဲသီးနှံတွေကိုခြေရာခံဖို့အပါအဝင်နှစ်နိုင်ငံသဘောတူစာချုပ်ကိုချုပ်ဆိုသွားမယ်လို့ဗြိတိန်ကမနေ့ကကြာတာပရိနေမှာတင်လာလိုက်ပါတယ်။ဝန်ကြီးချုပ်ခီယာစတီမာဟာယူကရိန်းကောင်းဆောင်နေတဲ့သဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ယူကရိန်းမြို့တော်ခီးဖ်ကိုရောက်ရှိနေပါတယ်။ဒါ့အပြင်ခီးစင်အတွင်းယူကရိန်းတပ်ဖွဲ့တွေအတွက်နောက်ထပ်စစ်လက်နက်အကူအညီပစ္စည်းတွေပေးဖို့ကိုလည်းဗြိတိန်ဝန်ကြီးချုပ်စတီမာကကြေညာသွားမှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံကပြောပါတယ်။ဒါဟာအခုလောလောဆယ်အတွက်မဟုတ်ပဲနှစ်နိုင်ငံအကြားလာမယ့်ရာစုနှစ်တွေအတွက်ပါရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ဝန်ကြီးချုပ်စတီမာကကြေညာချက်ထဲမှာပြောဆိုထားပါတယ်။ Baltic Finland နဲ့နဲ့အဇတ်ပင်လယ်မှာရုရှားရဲ့ကျူးကျော်မှုတွေကိုတားဆီးနိုင်ဖို့အတွက်ပင်လယ်ကြောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဒီသဘောတူညီချက်ထဲမှာပါဝင်ပါတယ်။ဒါ့အပြင်ပြင်နဲ့ယူကရိန်းနိုင်ငံအကြားလေယာစိုက်ပျိုးရေးနည်းပညာကျန်းမာရေးစောင့်ရှောက်မှုနဲ့အာကာသဆိုင်ရာကိစ္စရပ်တွေအတွက်လည်းအတူလက်ဆွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲရုရှားကယူကရိန်းမှာရှိတဲ့ Chernihiv, Donetsk, Pripyat ဒေသတွေကို drone ဒုံးကျည်တွေအများအများနဲ့ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်အင်ဂျင်သုံးတာစီတမ်းနဲ့ပျက်စီးပြီးလူထုသေဆုံးခဲ့ပါတယ်။ရုရှားဘက်ကပစ်ခတ်လိုက်တဲ့ drone 55စင်းက34စင်းကိုယူကရိန်းကပစ်ချနိုင်ခဲ့တယ်လို့ပြောဆိုပါတယ်။